င်ကောင်ကို British အုပ်ချုပ်မှုအောက်ကနေတရုတ်လက်ပြန်လွှဲခဲ့တဲ့22နှစ်ပြည့်တဲ့ဒီနေ့မှာဆန္ဒပြသူတွေနဲ့ရဲတွေပဋိပက္ခဖြစ်ပွားခဲ့ပါတယ်။ဟောင်ကောင်အုပ်ချုပ်ရေးကောင်စီရုံးအဆောက်အဦပတ်လည်မှာထောင်ထဲချီတဲ့ဆန္ဒပြသူတွေဝိုင်းရံဆန္ဒပြခဲ့ကြသလိုလူတစုကလည်းအဆောက်အဦတကားတွေဖြတ်ပြီးတော့အထဲဝင်ဖို့ကြိုးစားခဲ့တာမှာအထဲမှာစောင့်နေတဲ့ရဲတွေကငရုတ်ရည်တွေဖြန်ပြီးလူစုခွဲခဲ့ပါတယ်။ဒီကြားခဲ့တာပဲဆန္ဒပြသူတွေကလည်းထီတွေမျက်နှာဖုံးတွေပလတ်စတစ်အကာတွေသုံးပြီးတော့အဆောက်အဦအဝင်တကားနဲ့မှန်တကားတွေကိုဖြတ်စီးပြီးတချို့လည်းအစည်းအဝေးခတ်မှတဲ့အထိဝင်ရောက်ခဲ့ကြပါတယ်လောလောဆယ်အချိန်ထိခမ်းမာတဲ့ကိုဆန္ဒပြသူတွေဝင်ရောက်သိမ့်ပိုက်ထားကြပါတယ်အကြီးအကျယ်ဆန္ဒပြပွဲကြီးအတွက်တခြားဆန္ဒပြသူတွေလည်းမြို့ရဲကဝစ်တိုရီယာပန်းချံမှာစုဝေးပြီးတော့နေ့လယ်2နာရီခွဲမှာအစိုးရရုံးတွေရှိရာကိုခြိတက်ဆန္ဒပြခဲ့ကြပါတယ်ဗြိတိရှ်အုပ်ချုပ်မှုအောက်ကနေလွှဲပြောင်းယူတဲ့အထိတ်ဖတ်ဒီနေ့တနင်္လာနေ့အစောပိုင်းကကျင်းပတဲ့အလန်တင်အခမ်းအနားမှာလည်းထောင်ထဲခြိတဲ့ဆန္ဒပြသူတွေကိုရဲတွေကငရုတ်ရည်တွေလက်ကင်တုပ်တွေသုံးပြီးလူစုခွဲခဲ့ပါတယ်အဲ့ဒီအလန်တင်အခမ်းအနားမှာဆန္ဒပြသူတွေကဟောင်ကောင်ကျွန်းရဲ့အနီရောင်အလံကိုဖြုတ်ချပြီးဆန္ဒပြသူတွေရဲ့အမဲရောင်အလံကိုတိုင်ဝဲလွှင့်ထူခဲ့ကြပါတယ်။မင်းဆက်တနာယီမှာရင်ကိုဒီထိခိုက်ဒဏ်ရာရသူဆန္ဒပြသူတွေရဲ့စုစုပေါင်းဟာ25ယောက်ရှိတယ်လို့စိုးရွားပြောခွင့်ရသူကပြောပါတယ်။တရုတ်ပြည်မှာကြီးရဲ့အုပ်ချုပ်မှုအောင်ဟောင်ကောင်ပြန်ရောက်သွားခဲ့ပြီးတဲ့နောက်နှစ်နိုင်ငံစနစ်နှစ်ခုဆိုတဲ့အာမခံချက်ရှိပေမဲ့ဒီမိုကရေစီခွင့်ရည်တွေတဖြည်းဖြည်းဆုံးရှုံးလာနေတယ်လို့ဟောင်ကောင်နေသူအများကမြင်ကြပါတယ်။တချိန်တည်းမှာပဲရာဇဝဲမှုကျူးလွန်သူအဖြစ်မတင်ကားသူတွေကိုတရုတ်ပြည်မှာကြီးကိုလွှဲပြောင်းပေးမယ်အငင်းပွားစရာဥပဒေကြမ်းကိုပယ်ဖျက်ပေးဖို့လဲဆန္ဒပြသူတွေကတောင်းဆိုနေကြပါတယ်။